တရင်းစာဆရာကြီးဟန်တာဝရီဦးရင်တင်ရဲ့နောက်ဆုံးနာယီခီးကိုထင်ရှားတဲ့ခေါင်းဆောင်တွေနိုင်ငံရေးလှုပ်ဖော်ကင်ဘက်တွေတရင်းစာဆရာတွေကျောင်းသူကျောင်းသားတွေရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေသာမကပြည်သူလူထုတွေပါထောင်တောင်းချီလာရောက်ပို့ဆောင်ကြတဲ့အတွေ့ရေဝေးသုတ်တံဝင်တစ်ခုလုံးပြည့်ရှံနေပါတယ်ဦးရင်တင်ရဲ့နာယီခီးကိုလိုက်ပါပို့ဆောင်ခဲ့ကြသူတွေကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
1990ပြည့်နှစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဦးဝင်းတင်ရဲ့နိုင်ငံရေးလှုပ်ဖော်ကိုင်ဘက်များရဲ့လွမ်းသူပန်းချင်းကိုတွားရောက်ဂါရဝပြုပို့ဆောင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုပ်ငန်းအဖွဲ့ဝင်ဟောင်းလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်တဲ့ဦးစောနိုင်နိုင်ကပြည်သူအများတခဲနဲ့လာရောက်ဂါရဝပြုခဲ့ကြတဲ့အကြောင်းပြောပြပါတယ
်။ဆရာဦးဝင်းတင်ကိုချီးမြှောက်လေးစားလူတွေပေါ့တော်ဝလူတွေအဝေးရလူတွေအများကြီးပဲတိတာနောက်တစ်ခါအထဲမှာဝင်လို့ဆရာဦးဝင်းတင်အလောင်းပညာနဲ့နေရာကိုတွားကြည့်တော့လည်းပဲကိုယ်တန်းစီပြီးတော့စောင့်နေရတာချက်ပိတ်ပြီးတော့တန်းစီလုပ်နေတော်တော်ချေယူတော့ဝင်တော့အဲ့ဒါလူတွေကိုချက်ပိတ်တဲ့တော့ဦးတို့အုပ်စုနဲ့သွားလို့မရတော့ဘူးအုပ်စုခွဲပြီးတော့ပဲပန်းချင်းကိုအားတော့လာပေါ့အဲ့ဒါပန်းချင်းนี่ဆိုလို့ရှိရင်ဒီအထက်မှာနေရာမရှိတော့အပြင်မှာကားကြီးနှစ်စီးနဲ့လွန်သူပန်းချင်းนี่လက်ခံတဲ့နေရာရေးတဲ့ရှိတာပေါ့ဒီရေဝေးဇာပနာခန္ဓာကြီးသွားတဲ့အခါမှာဒီလောက်လူများတာတခါမှဥမဆုံဘူးလူကြီးကလည်းချက်ချက်တော့ပူနေတာအဲ့ဒါလူတွေကပြင်မဆင်းရတယ်အကုန်လုံးခါတန်းစီပြီးတော့ဆရာကိုလေးကပြကြတာပေါ့လေ
မန္တလေးဟန်တာဝရီသတင်းစာတိုက်ရဲ့အက်ဒီတာချုပ်ဟောင်းလည်းဖြစ်ဝါရင်သတင်းစာဆရာကြီးလည်းဖြစ်တဲ့ဦးဝင်းတင်ရဲ့ရန်ကုန်ကနောက်ဆုံးခီးကိုမန္တလေးသူမန္တလေးသားတွေလာရောက်ပို့ဆောင်ကြတဲ့အကြောင်းမန္တလေးသတင်းစာဆရာတဦးဖြစ်တဲ့ကိုမင်းထက်ငင်းညံပြောပြတာကတော့
ကျွန်တော်တို့မန္တလေးကနေပြီးတော့ကျွန်တော်တို့နိုင်ငံရေးအင်အားစုတွေလူပွေးဖွဲ့စည်းတွေတက်ကြွလှုပ်ရှားသူတွေအားလုံးပါပေါ့ခင်ဗျာကျွန်တော်တို့စာပေနေရာတွေရောလည်းပဲပေါင်းစုံပါပဲကျွန်တော်တို့ရပြီးသမျှစုပြီးသမျှပေါ့ခင်ဗျာဒီမျိုးကိုကိုစားပြုပြီးတော့ကျွန်တော်တို့အများကြီးလာပါတယ်အခုဆိုလို့ချင်းကျွန်တော်တို့လူ100ကျော်ပေါ့ခင်ဗျာရောက်ရှိပါတယ်ရောက်ရှိပြီးတော့ကျွန်တော်တို့ဂါရဝပြုခဲ့ပြီးပါပြီဂါရဝပြုခဲ့ပြီးတော့ဂျေဝေးပါလည်းပဲဖွဲ့စည်းပေါင်းစုံတပြည်လုံးကလာကြတဲ့ဟာတွေရောတပြည်လုံးကတွေရောဆိုတော့ဒီမှာပြည့်ကျက်နေတဲ့ခါကျကျွန်တော်တို့ချိန်လို့လေးတော့မန္တလေးဘက်ကလည်းကျွန်တော်တို့ကြီးညာလို့တော့ဂါရဝပြုခွင့်ရပါတယ်ကျွန်တော်မန္တလေးကနေမှာ Instagram ကားကြီးတွေနဲ့လာကြပါတယ်ခင်ဗျာအဲပါကြဆိုရင်နိုင်ငံကြီးကျေးဇူးတော်ကိုရဲ့ကျွန်တော်တို့ဂျေမဆိုဒီ1000အပြည့်ရေးတော်မှာမန္တလေးအာသာရေး18ဦးအပါဝင်ပေါ့ခင်ဗျာဖွဲ့စည်းပေါင်းစုံပါပါတယ်ခင်ဗျာကျွန်တော်တို့ဒီ1000အပြည့်ရေးတော်ပေါ်မှာလေးအတိုင်း18ဦးထိမှခန္ဓာပြည်ပြည့်တဲ့ဖေဖော်ဝါရီ27ကဆရာကြီးဦးဝင်းတင်ရဲ့နောက်ဆုံးခီးစဉ်လို့ပြောလို့ရပါတယ်။28လောက်ဒီဒါဟန်တော်ဒီအဲဒီဒါချုပ်တယ်လုတ်ခဲ့တဲ့တခါကျတော့မလေးသားတပိုင်းနဲ့ဖြစ်နေပါတယ်။နောက်ပြီးတော့ဒီဆရာကြီးကတူတူအောင်ထူးခြားတဲ့ဒါဒီကျွန်တော်တို့ဒီနှစ်ယောက်နှစ်ယောက်မရှိတဲ့အမ်တာမကိုဆောင်ပြီးတိုက်တဲ့ပုံကိုကြီးမို့လို့ကျွန်တော်တို့အဝေးကနေကိုလာပြီးတော့ကျွန်တော်တို့ပင်မတော့လည်းပဲလာရောက်ပြီးတော့ဂါရဝပြုကြတာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံအဝန်းကကျောင်းသူကျောင်းသားတွေနဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေကလည်းဦးဝင်းတင်ရဲ့နာရီကိုလာရောက်ပို့ဆောင်ကြတဲ့အကြောင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကမဖြူဖြူအောင်ကအခုလိုပြောပြပါတယ်
။ဟာကျောင်းသားတော်တော်များပေါ့နော်ဒေတာပေါင်းဆောင်ကကျောင်းသားတော်တော်များလာကြတယ်။အဲကျောင်းပါမယ်၊မကွေးပါမယ်၊နောက်မန္တလေး၊နောက်ပဲခူးပေါ့နော်။မုံရဘက်ကလည်းကျောင်းသားတွေလည်းပါတယ်။တော့အရာဒီတိုင်းပဲဟင်းသားမြောင်မြားလိုမဟုတ်ဘူးလို့ကျောင်းသားတွေလည်းပါတယ်ဆိုတော့ဆိုပြီးတော့ဂါရဝကိုပြကြတယ်အထက်မှာတအားကျတဲ့အခါကျတော့လေဝင်ရတာကျတော့ဟိုတတုပ်စီခွဲပြီးတော့ဝင်ရတာပေါ့နော်ကျမတသက်မှာမမြင်ဘူးပါဘူးအဲ့လောက်လူတွေအများကြီးကိုလေအကုန်လုံးကပြင်းပြင်းထန်ထန်နဲ့ချွေချွေပြီးတော့မူးလဲလူလဲမူးလဲကြတော်တော်ပြင်းပြင်းထန်ထန်နဲ့လာပြီးတော့ဘဘောက်ဂါရဝပြကြတာကိုကျတော်တွေ့ရပါတယ်တကယ်လဲစသိန်းထားဖို့ကောင်းအောင်လူတွေကတအားများတယ်
ဟုတ်သူ
ကြတာကတော့အဲ့ဒီချိန်ကလူလဲသားပြည်သူတွေဟိုအသက်ရွယ်ကြီးရင်းတဲ့သူတွေပါလာပြီးတော့ပြင်းပြင်းထန်ထန်လမ်းလျှောက်ပြီးတော့လာကြတာကိုလည်းတွေ့ရတယ်ပြည်သူတော်တော်များများအထီးထီးခက်ခက်ခံစားပြီးဘဘောက်ရဲ့ဆုံးရှုံးမှုကိုဝန်နေချင်းထိမ့်မှန်းနဲ့အားလုံးကလာပြီးတော့ဘဘောက်ကိုနောက်ဆုံးဂါရဝပြကြတော့တွေ့ရတယ်ကျတော်တို့တော်တော်တော့စိတ်ထဲမှာပေါ့နော်ဟိုကြည်နူးမိတယ်လို့လည်းဖြစ်တယ်တစ်ခါကလည်းကျတော်တို့ပို့ပြီးတော့လည်းဝန်နေရတာပေါ့နော
်နေ့လယ်7နာရီကနေညနေ9နာရီအထိဦးဝင်းတင်ရဲ့နောက်ဆုံးခီးကိုပြည်သူအများလာရောက်ဂါရဝပြုပြီးချိန်မှာတော့ဂူသွင်းတကြိုပို့ပြင်ဆင်နေတဲ့အကြောင်းဦးဝင်းတင်ကိုအနီးကပ်ပြုစုခဲ့တဲ့ကိုရာစာကပြောပြပါဗျ။
ဂူသွင်းပို့ဆင်ရတာပေါ့နော်။ကောင်းနေတယ်ပဲပြည်သူသွင်းပါ။အခုကအပေါင်းတင်ဦးရှိတယ်အန်တီရှိတယ်။ကောင်းကောင်းကောင်းနေရှိတယ်ပေါ့နော်။လာကြတဲ့လူကတအားများနေတယ်လေ။အချိန်ရတော့တော်တော်ပေးရတာပေါ့7နာရီရတယ်။အဲ့ဒီ၄နာရီရှိသေးတာဒါပေမဲ့သူကအခုဒီမှာပြီးသေးဘူးမပြတ်သေးဘူးဖြစ်အဲ့ဒါအဖေကအခုလိုလိုတူကစင်ထားတဲ့ငံကောင်းလေးရတယ်ပြီးတော့ဒီအဲ့ဒါကအဖေစကားကောင်းလေးထည့်ဖို့ပါနည်းနည်းကြာပြီးတော့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကဝါရင့်နိုင်ငံရေးအကျဉ်းသားဟောင်းကြီးနဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့နောက်ဆုံးဇာပနာခရီးကိုလိုက်ပါပို့ဆောင်ခဲ့ကြသူတွေရဲ့ပြောဆိုချက်တွေကိုမဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။